ားရှင်များမင်္ဂလာပါရှင်မေလာစတုတ္တဘကပြည်တော်စုလွတ်တော်မှာစိုက်ပျိုးရေးမွေးမြူရေးနှင့်ဆယ်မြောင်းဝန်ကြီးအနေနဲ့တောင်သူတွေအပေါ်တုံးသက်ပြောကြားခဲ့တာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာပါဝန်ကြီးကပြောခဲ့တာကတော့တောင်သူတွေဟာငွေရိုးချေးတယ်အလွယ်တကူသုံးတယ်မိမိရဲ့လယ်ယာမြေကိုတိုးတက်အောင်ဆောင်ရွက်ခြင်းနဲ့စိတ်ဓာတ်တွေမရှိဘူးဆိုတာပါပဲဝန်ကြီးဟာတောင်သူတွေနဲ့နီးစပ်သူမဟုတ်ခဲ့သလိုအစိုးရတပ်တန်းကလည်းနေသေးတာရဲ့မြေပြင်ပေါ်လက်တွေ့မဆင်းနိုင်တဲ့အနေအထားတွေကများနေတာကြောင့်လွဲမှားတဲ့အချက်ပေါ်လာတာမဆန်းပါဘူးပြောရေးဆိုခွင့်ရသူတယောက်ဟာစကားတွေကိုလက်လွတ်စပယ်မပြောဖို့အရေးကြီးပါတယ်ဝန်ကြီးတယောက်ရဲ့ပြောစကားဟာသူ့တယောက်တည်းကိုထိခိုက်မှာမဟုတ်ပါဘူးအစိုးရအဖွဲ့ကိုပါထိခိုက်လာစေနိုင်ပါတယ်ဘလောက်ထိထိခိုက်နိုင်တယ်လဲဆိုရင်ဒီအစိုးရလည်းမထူပါဘူးတောင်သူကိုနှိပ်စက်တာပါပဲဆိုတဲ့အယူအဆတလွဲရအောင်ပို့လိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။တောင်သူတွေရဲ့အသည့်အမြင်ကိုအစိုးတန်တရာတဲ့ဆက်ပြီးထည့်ပေးလိုက်တယ်လို့ဖြစ်နိုင်ပါတယ်။တောင်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရမယ့်အနေအထားမရှိနိုင်တော့ပါဘူး။အရင်အစိုးရလက်ထက်ကတာဝန်ရှိသူတွေဟာဒေါသထွက်စရာတွေအများကြီးပြောခဲ့ပြီးပါပြီ။လူလူမျက်နှာမကြည့်တဲ့အစိုးရကပြောရင်ကိစ္စမရှိပေမဲ့လူတို့ကရွေးကောက်ခဲ့တဲ့အစိုးရတည့်ရဲ့အနေနဲ့ဒီလိုစကားမျိုးတွေနဲ့စော်ကားရဲ့လေခြင်းလို့ခံစားမှုတွေပြည်သူကိုမပေးမိဖို့အရေးကြီးပါတယ်။ဝင်းကြီးဟာစေတနာလျောက်ဂရုဏာဒေါသနဲ့ပြောတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းပြည်သူကတင်မြောက်ထားတဲ့အစိုးရကိုစားပြုဝင်းကြီးတွေဖြစ်နေတဲ့အတွက်ဒီတဲ့ပို့ပြီးတင့်တော်မဲ့စကားလုံးတွေရွေးပြီးပြောဖို့လိုအပ်ပါလိမ့်မယ်။လက်ရှိအစိုးရဟာလက်တန်းတော်လှန်ရေးလို့ပြောစမဲ့ဖြစ်လာအောင်ပြည်သူအလုံးကမဲပေးခဲ့တဲ့အစိုးရတရက်ပါဒီအစိုးရကိုကိုစားပြုတဲ့အနေနဲ့ဝင်ကြီးတွေကိုခန့်ထားပေးခဲ့တာဖြစ်တာကြောင့်ပြောရေးဆိုခွင့်ရှိသူတိုင်းဟာမေတ္တာရှေ့ထားပြီးစကားအပြောဆိုဆင်ခြင်ဖို့လိုအပ်ပါမယ်တောင်သူတွေမှာဘဝရည်တည်ရေးအတွက်ငွေရိုးကြီးကိုချင်းမသုံးညင်ပဲသုံးနေရတဲ့အကြောင်းကိုရန်ကုန်တိုင်းခရမ်းမြို့နယ်ပန်းတော်ကြောင်ကြီးရွာမှာတောင်သူကိုထေးလိုင်ကပြောပါတယ
်တောင်သူဒီရောက်ရတဲ့ပိုင်ဆိုင်မှုဟာစေကကျွန်တော်တို့ကတဲတရားကြီးစပါးတရားကြီးဆိုင်စေကရဲ့ရရှိငွေဟာညဆုံးဟာ25သိန်းရဲ့အဲ့ဒီမြတ်ကြီးကိုမိသားစုရဲ့စောင်းနေရေးဟာဒီ25သိန်းကိုကိုယ်နဲ့တပတ်နဲ့သုံးဆွဲရတာရတိဦးတို့မကောင်းလို့ဖြတ်ကြည့်ရတဲ့နေ့ဆိုကျွန်တော်တို့လယ်သမားကြီးအဆုံးပြတယ်ချုံးပြတဲ့အခါကျတော့ဒီငွေဒီကိုကျွန်တော်တို့အထွန်းလုံးဝမရတဲ့ကာကြတဲ့ကျွန်တော်တို့မှလူမှုရေးကြီးကြီးတယ်၊ကျန်းမာရေး၊သတ္တမိတွေဆိုလို့ရှိရင်အခုပညာရေးစရိတ်ကြီးဒါတို့တို့ဖောက်ပြတဲ့နေ့ကျကျွန်တော်တို့ငွေတို့တွေတုံးသေးရတယ်။မတုံတော့တဲ့ကာကြတော့ကျွန်တော်တို့ငွေတို့တွေယူရတာပါ
။ဒီအချိန်ဒီပေါ်မှာတိုင်းပြည်ဥဆောင်သူတွေအနေနဲ့တောင်သူတွေရဲ့အခြေခံအားနည်းချက်တွေအပေါ်စကားလုံးနေနဲ့မစော်ကားပဲဒီအားနည်းချက်တွေကိုဘလို့ဖြည့်ဆွမ်းပေးမယ်ဆိုတာမျိုးတွေကိုစဉ်းစားပေးဖို့လိုအပ်ပါမယ်။တောင်သူအများစုကပညာမတက်ခဲ့ကြပါဘူးအတုံးနဲ့အဖြုံခွဲကြမသိတော့တောင်သူတွေမှာငွေရှိခဲ့ရင်တောင်စိုက်ပျိုးရေးအတွက်အရင်စိုက်ထုတ်မှုနဲ့စီမံခန့်ခွဲမှုပိုင်းတွေမှာအားနည်းပါတယ်တောင်သူတွေမှာအခြားအချက်တွေမတူညီနိုင်တာတွေရှိနိုင်ပေမဲ့ကိုလုံနေတဲ့အလုပ်ကိုပြက်စီးအောင်မလုပ်ချင်တာကိုဘဝကိုမြင့်တဲ့မြင့်ညင်ရတာတွေကတော့လက်ရှိတူညီနေတဲ့အချက်တွေဖြစ်ပါတယ်တောင်သူဘဝဟာလောက်တိုင်းမဖြစ်ဘူးဆိုတာနားလည်စေချင်ပါတယ်။ရာသီဥတုဖောက်ရင်တောင်သူတွေအထိနာကြပါတယ်။အဲ့ဒီလိုပဲမြမပြည်ရဲ့ရေမြေတဘာဝကတနေရာနဲ့တနေရာမတူဘူးဆိုတာသိဖို့လိုအပ်ပါမယ်။အခုတော့မြမပြည်အထက်ပိုင်းမှာမြေပဲစိုက်ပြီးရုံပဲရှိသေးမိုးများရေကြီးပြီးရေထဲမျောကုန်သူတွေရှိနေပါပြီ။တောင်သူတွေအနေနဲ့ချင်းငွေတွေကိုအကျိုးရှိရှိသုံးတဲ့အကြောင်းကိုအေယဝရီတိုင်းဘိုကလေးမြို့နယ်ပပဲကျေးရွာမှဦးလှသိန်းကအခုလိုပြောဆိုပါတယ်
။တောင်သူလယ်သမားလုပ်ငန်းဝင်ဆင်းနေတဲ့အပေါ်မှာငွေကြီးကမလုံလောက်တော့ဒီဘဏ်လည်းမထုတ်သေးဘေးကယူငွေကြီးဆွဲဝင်တုံးရတာပေါ့။ဒီလိုလယ်သမားတွေဆိုရင်အခုစက်တင်မောင်းနေရပြီကွာလယ်ကွင်းမှာစက်တင်မောင်းတဲ့အပေါ်မှာဒီငွေကြီးမရှိတဲ့အခါကျတော့ဆိုင်တွေကနေပြီးတော့အကျိုးတွေပဲယူရတာပေါ့။ဒီစီဘိုးတို့စက်ပစ္စည်းပြင်ဆင်စီယူယူပြီးတော့ဒါပြင်ဆင်ကြရတာငွေထုတ်တဲ့အခါမှာဒီဟာတွေပြန်ဆရတာပေါ့
တကယ်တမ်းဆိုတာဝန်ရှိသူတွေအနေနဲ့ဘာတွေမလုပ်သင့်ဘူးဆိုတာတွေထက်ငါတို့ဘာတွေလုပ်ပေးပါမယ်ဆိုတာမျိုးပေးမဲ့လက်ကိုအရင်ထုတ်ပြပြီးဘလို့တော့စူးစမ်းကြပါ တက်မှတ်ကြပါဆောင်ရွက်ကြပါဆိုတာမျိုးကိုလိုချင်တာတွေကိုပြန်တောင်းသင်ပါတယ်တောင်းသူတွေဟာဒီလိုအသိမြင်မဲ့တဲ့အနေအထားဖြစ်တဲ့ဆိုရင်တောင်မှဒီလိုမျိုးဖြစ်အောင်ဘယ်သူတွေကလုပ်ခဲ့သလဲဘလို့အကြောင်းအရာတွေကအသိအမြင်မဲ့စေခဲ့တယ်လေဘလို့အချက်လက်တွေကတောင်သူတွေရဲ့စင်ကျင်နှုံးတရားတွေကိုပျောက်စေခဲ့တယ်လဲဆိုတာတွေကိုရှားဖွေဖယ်ရှားဖို့အတွက်စနစ်ကြတဲ့မူဝါဒကောင်းတွေရေးဆွဲဖို့လိုအပ်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ